မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တဲ့ဖေဖော်ဝါရီလ၁ရက်နေ့ကတည်းကဖမ်းဆီးထိန်းသိမ်းခံထားရတဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဗဟိုအလုံးမှုဆောင်အဖွဲ့အတွင်းရေးမှုအဖွဲ့ဝင်ဦးညာဝင်းဟာ COVID-19 ရောဂါနဲ့ဒီကနေ့မနေ့ပိုင်းကကွယ်လွန်သွားပြီဖြစ်ပါတယ်။ပါတီရဲ့ဥပဒေအထောက်အကူပြုအဖွဲ့ဝင်တာဝန်အပါအဝင် NLD စတင်တည်ထောင်ကတည်းကပါတီရဲ့ဥဆောင်မှုအခမ်းအနားအသီးသီးမှာနှစ်ပေါင်းများစွာတာဝန်ယူခဲ့တဲ့ဦးညာဝင်းကွယ်လွန်သွားတဲ့အကြောင်းကိုတော့မဆုမြတ်မုံကပြောပြပေးပါမယ်ခင်ဗျာ။
NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဗဟိုအလုံးမှုဆောင်အဖွဲ့အတွင်းရေးမှုအဖွဲ့ဝင်ဦးညာဝင်းဟာဒီနေ့ဇူလိုင်လ20ရက်နေ့မှာရန်ကုန်ပြည်သူ့စေယုံကြီးမှာကွယ်လွန်သွားပါတယ်။နေ့မနေ့9:10မိနစ်ကအသက်86နှစ်အရွယ်ဦးညာဝင်းဆုံးပါသွားတာနဲ့ပတ်သက်လို့သူ့ရဲ့အကျိုးဆောင်ရှေ့နေတော်ဆန်းမာလာညွန့်က VOA မြန်မာပိုင်းကိုအခုလိုအတည်ပြုပြောခဲ့ပါတယ
်။မနေ့ကဒီနေရာတောင်းပြီးတမားလို့ဆိုရတာလေးကြီးစားပြီးစိတ်ကြိုက်တဲ့အခါလေးပေါ့နော်။ဆုံးမဲ့ဒီနေ့မှာတော့လည်းသိကြအောင်တော့ကြပါစေ။မင်းကြီးကလည်းအလိုမျိုးပဲသိရပြည့်နေတော့အသာသာမှရမယ်ဆိုလို့ပြောတယ်။အဲဒီမင်းနဲ့တော့တောင်းတဲ့သူလေးကနေတော့အဲမင်းနဲ့၄နိုင်လောက်ကတတိယရှိတော့လို့ပြော။အမကုန်းနိုင်ပေါ်တော့တခါဗီဒီယိုကောကြည့်တယ်အဲ့လိုအစရနေအတက်ရှိနေတဲ့မော်လေး။နိုင်စံကတခါပြန်ကြည့်ရတာကတော့အောက်ကြီးကတော့မရှိတော့ဘူးအတက်ရှိနေတယ်။အဲ့ဒီမှာခဏကြီးသုံးပြန်သွားလာတော့ဆရာအုံးနေ။အင်ဂျင်နီယာဆိုဆရာသာမန်ရမှာသာမန်အင်ဂျင်နီယာသာမန်ဒီတမလို့ပြောနေသေးတာသူအောက်ဒီဂျင်နီယာဆွဲဖြုတ်တယ်ဒါပေမဲ့ဆရာမြင်ရဘူးတော့ဆရာအားကြီးမှဖြစ်မှာလားအဲ့ကလေးတို့ဆရာလို့ရတယ်တမျိုးပြီးတမျိုးအမားလို့ကြီးတိုက်မှာသူတွေးသေးတယ်ကလေးက
NLD ရဲ့ဗဟိုပြန်ကြားရေးကော်မတီဥက္ကဋ္ဌလည်းဖြစ်ဗဟိုစည်းကမ်းထိန်းသိမ်းရေးအဖွဲ့ခေါင်းဆောင်လည်းဖြစ်တဲ့ဦးညာဝင်းကိုစစ်တပ်အာဏာသိမ်းခဲ့ပြီးတဲ့နောက်စစ်ကောင်စီကဖမ်းဆီးခဲ့ပြီးအင်းစိန်ထောင်မှာအကျဉ်းချထားခဲ့ပါတယ်။အင်းစိန်ထောင်ထဲမှာကိုဗစ်ကပ်ရောဂါကူးစက်ခံရတဲ့အတွက်ရန်ကုန်ပြည်သူ့စေယုံကြီးအထူးကျန်းမာဆောင်မှာလွန်ခဲ့တဲ့10ရက်လောက်ကပြောင်းရွှေ့ကုသမှုခံယူနေရင်းကကွယ်လွန်သွားခဲ့တာဖြစ်ပါတယ်။ဦးညာဝင်းဟာရန်ကုန်တက္ကသိုလ်ကနေ LLB ဘွဲ့ရရှိခဲ့ပြီးတဲ့နောက် 1980 ကနေ 1983 ခုနှစ်အထိဥပဒေဝန်ထမ်းအဖြစ်တာဝန်ထမ်းဆောင်ခဲ့ပါတယ်။ 1988 ခုနှစ်အထိဥပဒေဝန်ထမ်းအဆင့်တတာဝန်ထမ်းဆောင်ခဲ့ပြီးနောက်ပိုင်းမှာတရားရုံးချုပ်ရှေ့နေဖြစ်လာခဲ့ပါတယ်။ 1990 ပြည့်နှစ်ရွေးကောက်ပွဲမှာပေါင်မျိုးနယ်မဲဆန္ဒနယ်အမှတ်1ကိုစားပြုကိုယ်စားလှယ်အဖြစ်အနိုင်ရရှိခဲ့ပါတယ်။ဦးညာဝင်းဟာ NLD ဗဟိုဥပဒေအထောက်အကူပြုအဖွဲ့ဝင်တစ်ယောက်လည်းဖြစ်ပါတယ်။အရင်နဝတစစ်အစိုးရလက်ထက်ဒေါအောင်ဆန်းစုကြည်နဲ့အကြေချုပ်ကြနေစဉ်ဒေါအောင်ဆန်းစုကြည်ရဲ့အမှုတွေကိုလိုက်ပါဆောင်ရွက်ပေးခဲ့တဲ့ရှေ့နေတယောက်လည်းဖြစ်ပါတယ်။ဦးညဝင်းဟာ NLD ပါတီပြောခွင့်ရအဖြစ်နှစ်ပေါင်းများစွာတာဝန်ယူခဲ့သူလည်းဖြစ်ပါတယ်။စစ်တပ်အာဏာသိမ်းခဲ့ပြီးတဲ့နောက်ပိုင်းရွေးကောက်ခံ NLD ပါတီဝင်လွှတ်တော်ကိုယ်စားလှယ်တွေနဲ့ဖွဲ့စည်းထားတဲ့ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကိုထောက်ခံကြောင်းထုတ်ပြန်တဲ့ NLD ပါတီကြီးညာချက်နဲ့ပတ်သက်ပြီးနိုင်ငံတော်တည်ငြိမ်အေးချမ်းမှုပြက်ပြားအောင်လှုံ့ဆော်မှုပုံမှန် 905 ခါခွေနဲ့တရားစွဲဖမ်းဆီးခံထားရစဉ်မှာကွယ်လွန်သွားခဲ့တာဖြစ်ပါတယ်။ဦးညဝင်းကွယ်လွန်တဲ့တရင်အတွက်ဝန်ထမ်းကြောင့်ထုတ်ပြန်နေကြတာမှာရှန်တိုင်းရင်သားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီကလည်း NLD ဗဟိုအလုံးမှုဆောင်ကော်မတီအတွင်းရေးမှုအဖွဲ့ဝင်ဗဟိုပြန်ကြားရေးကော်မတီဥက္ကဋ္ဌဗဟိုစည်းကမ်းထိန်းသိမ်းရေးအဖွဲ့ခေါင်းဆောင်ပြည်ထောင်စုဥပဒေဆိုင်ရာအထောက်အကူပေးရေးအဖွဲ့ဥက္ကဋ္ဌဦးညာဝင်းကွယ်လွန်တဲ့အတွက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီတက်ဆိုင်ရာမိသားစုဝင်တို့နဲ့ထပ်တူဝန်ထမ်းကြောင်းထုတ်ပြန်ထားပါတယ်။